NLD ပါတီအနေနဲ့ခေတ်ဆက်ဆက်ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခကိုနိုင်ငံရေးညီနဲ့အပြေရှာဖို့ဆုံးဖြတ်ထားကြောင်းအဖွဲ့ချုပ်ကထုတ်ပြန်လိုက်သလိုပြည်တွင်းငြိမ်းချမ်းရေးအတွက်အားလုံးပါဝင်ကြဖို့တိုင်းသားပါတီတစ်ခုချင်းစီကိုစာပို့ထားပြီးဒီအပေါ်မှာအပြုသဘောဆောင်တဲ့သဘောထားတွေနဲ့တုံ့ပြန်လိုက်တဲ့တိုင်းသားပါတီတချို့ရဲ့သဘောထားကိုပြောပြမှာပါကျွန်တော်ကတော့ဇောထပ်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုဝင်ဘာ17ရက်နေ့စွဲတက်ထားရေးပြည်အောင်စုအရေးကိစ္စနဲ့ဆက်လင်းပြီးကန့်ကန့်လိုက်တဲ့စာကိုမနေ့ကရှားလိုက်ကြောင်းနဲ့ Federal Democracy ပြည်အောင်စုပေါ်ထွန်းလာဖို့လိုလားကြောင်းကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကဒီနေ့နိုဝင်ဘာ18ရက်မှာတုံ့ပြန်တဲ့သဘောထားထုတ်ပြန်လိုက်တာပါ။ဒါကြောင့်ဒီကန့်ကန့်မှုအပေါ်မှာအကောင်းမြင်တဲ့ဘက်ကရှိပြီးပူးပေါင်းဆောင်ရွက်မှုကလည်းငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေရှိလာနိုင်ကြောင်း KSPP ဥက္ကဋ္ဌဒေါက်တာတူးကြက VOA ကိုပြောပါတယ်
။ဒါဖြစ်နေတာကတော့ဒါလည်းဆိုရှိတာကျွန်တော်ကအခုငြိမ်းချမ်းရေးကအများကြီးအရေးကြီးတယ်။ငြိမ်းချမ်းရေးနဲ့လက်ရှိလို့ရှိရင်ဒါကဖက်ဒရယ်ဒီမိုကရေစီဒီကကအမှန်ပေါ်ထွန်းလာတာ။အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာတဲ့အနေစားပြန်မှာဒီဆယ်ဒီမိုဖက်ဒရယ်ဒီမိုကရေစီနဲ့ပေါ်ထွန်းလာအောင်စစ်တမတော်တော့လက်ရှိတာလက်တော်တော့ဒီနည်းလို့
NLD ဘက်ကပြည်အောင်စုအရေးအတွက်တိုင်းသားတွေနဲ့အတူဆောင်ရွက်မယ်ဆိုတဲ့ကဏ္ဍချက်ကိုကြိုးဆိုကြောင်းဒါပေမဲ့ဒီသဘောထားဟာလက်တွေ့ညှိနှိုင်းဆောင်ရွက်ရတဲ့အချိန်မှာကိုက်ညီရလားဆိုတာစောင့်ကြည့်ရအောင်မှဖြစ်ကြောင်းရခိုင်မျိုးသားပါတီဘက်ကတုံ့ပြန်လိုက်တာပါပါတီဒုဥက္ကဋ္ဌဒေါ်အေးနုစိန်က VOA ကိုအခုလိုပြောပြပါတယ်ကျွန်တော်တို့
ဆက်လိုက်နေတယ်ကြိုးဆိုပါတယ်လို့နော်အခြေပိုင်းမှာဆိုရင်တိုင်းရင်းသားတွေနဲ့ဆွေးနွေးမယ်ဒါပေမဲ့ညီမတွေအစီအစဉ်ရှိဘူးဒီလိုဟိုပြက်ပြက်သားသားပြောခဲ့တာတွေလည်းကျမတို့ကကြားပြီးသားဆိုတော့အခုကျတော့အားလုံးကိုလက်တွဲဆောင်ရွက်ကြလိုက်မယ်လို့ပြောနေတယ်ဆိုတဲ့စာကလေးထုတ်တယ်ဆိုတဲ့ကဟိုပြည်ထောင်စုအရေးမှာဒါမင်္ဂလာရှိတဲ့ကိစ္စကောင်းတယ်နိုင်ငံရေးအလားအလာဖြစ်တယ်အဲ့တော့ပြောနေအလုံးနဲ့လည်းညီဖို့လိုတယ်နောက်တကယ်နိုင်ကြတဲ့အခါမှာတော့ညီနိုင်ရဲ့ပုံတွေပေါ့လေလုံးဝရှင်တွေတို့ကျမတို့ဆောက်ကြည့်ရမယ်အနေထားတွေရှိပါတယ်။ဒါပေမဲ့ကျမတို့ဒီစားပေါ်မှာတော့ကျိုးစပါတယ်
။ဒီမိုကရေစီနဲ့ဖက်ဒရယ်ဘာကိုအရင်ဦးစားပေးမလဲဆိုတဲ့ကိစ္စတွေကလည်းနောက်ဆွေးနွေးမှုတွေကလည်းကြပြိုင်တည်းလှုပ်ဖို့မျှော်လင့်ကြောင်းတိုင်းရင်းသားပါတီတချို့ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့နိုဝင်ဘာ12ရက်မှာဗဟိုကသဘောထားထုတ်ပြန်ပြီးကန့်ကန့်ခဲ့ရလို့ပြီးခဲ့တဲ့စနေနေ့ကသတင်းသမားတွေကိုပြောခဲ့တာပါ။
တော့ကန့်လာရေးဆိုတော့ကျွန်တော်တို့ကလည်းစံဖို့လို့ပြောတယ်။ပါတီတော်တွေကကန့်လာပါတီဖြစ်ရမယ်ဆိုတော့ပြည်အောင်စုပါတီပေါ့နော်ဖြစ်ရမယ်ဆိုရင်ကျွန်တော်တို့ပြောခဲ့တာဆိုတော့အခုဒီမှန်းချက်ချင်းဒီမှာတော့ဘာလို့ပွဲမလုပ်ရမလဲဆိုတဲ့ခံယူချက်တွေအဲ့ဒါတွေကိုလည်းစတင်ပါ
လက်ရှိသွတ်တော်တတားမှာလဲအနာရပါတီတိုင်းရင်းသားပါတီတွေနဲ့တမတော်ကြားသုံးမွေဆိုင်ပြန်လှန်ဆွေးနွေးမှုကတူညီရဲ့လမ်းကြောင်းမပေါ်ဆောင်နိုင်လို့ဖွဲ့စည်းပုံပြင်ဆင်ရေးကလည်းမအောင်မြင်ခဲ့သလိုပြည်သူ့သွတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီကလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခဖြည့်ရှင်းရေးမှာလုံဆောင်မှုနှိမ့်ကွေးရလို့ထောက်ပြနေရလဲရှိပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်ပြည်နယ်အရေးကိစ္စဟာလက်ရှိအစိုးရရဲ့ဒုတိယတက်တန်းကာလမှာလဲဦးစားပေးအနေနဲ့ရှိနေ ਉ မယ်ဆိုတာနိုဝင်ဘာ15ရက်ကလုပ်တဲ့အာဆီယံကုလသမဂ္ဂအစည်းအဝေးမှာပြောခဲ့တာပါ NLD ပါတီအနေနဲ့1990နဲ့2015ထွေထွေရွေးကောက်ပွဲရလဒ်ထဲ2020ရွေးကောက်ပွဲမှာရခိုင်နှုန်းအများဆုံးနဲ့နိုင်ခဲ့ပြီးပြည်အောင်စုသွတ်တော်အတွက်အမတ်နေရာ396နေရာရခဲ့တာပါအမေရိကန်ပြည်ထောင်အိန္ဒိယပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေကအလိုက်ရ NLD ပါတီကိုဂုဏ်ပြုကြောင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွက်တံပိုးသွားမယ်အကြောင်းသဘောထားအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်။